ထိုင်းနိုင်ငံတောင်ပိုင်း Renown New Renown ဌာနမြန်မာစာတင်ကျောင်းကဆရာဆရာမ30ယောက်ကိုနိုင်ငံသားလူသမားတွေအနေနဲ့စာတင်ကြားခွင့်မရှိတဲ့အတွက်အာဏာပိုင်တွေကဩဂုတ်လ24ရက်နေ့ကဖမ်းဆီးခဲ့ပြီးတော့ Renown အလုပ်သမားနဲ့အလုပ်ကိုင်ရှာဖွေရေးဌာနကအမှုဖွင့်အရေးယူထားပါတယ်။မအေးမာကတရင်ပြပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်း Renown မြို့ကမြန်မာရွှေပြောင်းကျောင်းသားကျောင်းသူပေါင်း1500လောက်စာတင်ကြားနေတဲ့ Renown ဌာနမြန်မာရွှေပြောင်းစာတင်ကျောင်းကဆရာဆရာမ32ဦးကိုထိုင်းအနာပိုင်းတွေကဖမ်းဆီးခဲ့တာပါတရားဝင်မှတ်ပုံတင်ထားခြင်းမရှိသလိုထိုင်းနိုင်ငံရဲ့ပညာရေးဝန်ကြီးဌာနရဲ့လက်အောက်ခံ Migrant Learning Center အဖြစ်အတိမတ်ပြုခံနိုင်ရတဲ့အကြောင်းမဟုတ်တာကြောင့်ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
သူတို့ကအခုပြောနေတာအားလုံးကတော့32ဦးလို့ပြောတယ်ဆရာဆရာမဆရာမကများတာပေါ့အဖွဲ့ဆောင်ဝင်ဖန်တာပေါ့လေအနာပေါင်းဆောင်ကဖြစ်ချက်ပါတယ်ရေချက်ကလည်းပါတယ်ပြီးတဲ့ခါကျတော့ငုနာပြောတဲ့သဝတိကံပါတယ်ပြီးချဟဟံပါတယ်ဒီလုံမလုံမချောက်ပြီးပေါ့ဒါပေမဲ့အခုဆွဲတာတော့အဓိကလုံမလုံမချောက်ကိုရေးရနေပြီးသူ့ရဲ့ဟောစာပေါ့ဟိုတရားဝင်အလုပ်လုပ်ခွင့်မရဘဲနဲ့ဒီလောက်ကိုလုပ်နေတယ်ဆိုပြီးတော့ဒါနဲ့ဖန်တာပေါ့ဒါကတခုလည်းကြာခံတာပြီးသားပဲအရင်တော့လည်းအမပတ္တိမှာလည်းတန်းဖြစ်တာပဲလေ
ကျောင်းမှာစာတင်ကြားနေတဲ့ဆရာဆရာမတွေဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကော့တောင်းမြို့ကနေရနောင်းဘက်ကိုကူးလို့ရတဲ့နယ်စပ်ချက်ကျော်လက်မှတ်တွေကိုကန်ဆောင်ထားကြသူများဖြစ်တယ်လို့လည်းဆိုပါတယ
်သူကဥပ္ပအဖိတ်ဥပ္ပိတ်တဲ့ကျောင်းဆိုစနေနေ့ဖွင့်တယ်စနေကျောင်းနေရကျွန်တော်တို့ဒီဘက်မှာအဲဒီအဖိတ်ဥပ္ပမဟုတ်စနေနေ့ဆိုရင်ဟိုပိတ်တာပေါ့နော်အဲ့တော့မနေ့ကစာတင်ကျောင်းမှာဝင်ဖြစ်တာဘော်ရာပတ်စီနေလာကြတာအများကြီးပေါ့ဒါမဲ့အဲ့ဒီမှာ CI တမားနဲ့ပါတယ်လို့ကြားတာပဲကျွန်တော်တို့ကအဲ့ဒီတစ်ထောက်ကဒါစေတနာသိမ်းတာပေါ့နော်လောစေ
ရေနောင်းဌာနီကျောင်းမှာကျောင်းသားကျောင်းသူပေါင်း1500ခန့်တက်ရောက်ပညာသင်ကြားနေတာဖြစ်ပြီးကျောင်းဖွင့်ထားတာဟာ15နှစ်ထက်မနည်းရှိနေပြီလို့ဆိုပါတယ်ဒီကျောင်းကိုတော့မြန်မာဖုံးတော်ကြီးတစ်ပါးဖြစ်တဲ့မြင်းညံဆရာတော်ကတာဝန်ယူဖွင့်လှစ်ခဲ့ပြီးရေနောင်းကထိုင်းဖုံးတော်ကြီးကျောင်း3ကျောင်းကဆရာတော်ကြီးများကဝိုင်းဝန်းကူညီပြီးဖွင့်လှစ်ထားတာဖြစ်တယ်လို့လည်းဦးမင်းဦးကဆိုပါတယ်ဒါပေမဲ့တရားဝင်မှတ်ပုံတင်ထားခြင်းမရှိဘဲနားလည်မှုနဲ့သာဖွင့်ထားတဲ့ကျောင်းဖြစ်တယ်လို့လည်းဆိုပါရယ်။ထိုင်းတောင်ပိုင်းရဲ့မြန်မာကလေးအများဆုံးတက်ရောက်သင်ကြားနေတဲ့စာသင်ကျောင်းလည်းဖြစ်ပါရယ်။ဒီကျောင်းဟာမြန်မာသင်ရိုးနဲ့အထက်တန်းထိပညာသင်ကြားပေးနေတာဖြစ်ပြီးအထက်တန်းကိုတော့ကော့တောင်းဘက်မှာတွားရောက်ဖြေဆိုနိုင်ပါရယ်။ပြီးခဲ့တဲ့နှစ်ကတော့ဆယ်တန်းအစိုးရစစ်ဆံမှုဘဲကိုအဲ့ဒီကျောင်းကကျောင်းသားတချို့ဟာမြဝတီမြို့ဘက်မှာလာရောက်ဖြေဆိုခဲ့ပါရယ်။ဖမ်းဆီးခံရတဲ့ဆရာဆရာမတွေကတော့ရနောင်းအလုတ်သမားနဲ့အလုတ်ကန်ရှာဖွေဌာနကအမှုဖွင့်အရေးယူထားတာဖြစ်တဲ့အတွက်မြန်မာတိုင်ရုံးရဲ့အကူအညီကိုယူပြီးဆရာဆရာမတွေလွတ်မြောက်ရေးအတွက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကပြောဆိုခဲ့ပါတယ်ရှင်။